တရားမဝင်နေထိုင်နေကြတဲ့မိဘတွေကလည်းအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပဲဖြစ်တဲ့သမ္မတရဲ့အမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးကတင်းလာနေမှာ yes sign ထားလိုက်ပြန်ပါလေ New York ချာယာပြည်နယ် KI Federal တရားသူကြီး Joseph N. Lamplant ကအခုလို yes sign လိုက်တာဖြစ်ပါလေအလားတူဆုံးဖြတ်ချက်နှစ်ရက်ကို Washington ပြည်နယ် Seattle မြို့တရားရုံးနဲ့ Maryland ပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြပါလေသမ္မတထရမ့်ရဲ့အမိန့်ကအမေရိကန်ဖွဲ့စည်းပုံရဲ့အကြီးအမားဆုံးတန်ဖိုးထားမှုတွေထဲကတစ်ခုကိုပယ်ဖျက်ဖို့ကြိုးစားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားခွင့်ရင်းနဲ့လွတ်လပ်ခွင့်အဖွဲ့ ACLU ကတရားရုံးကိုရှောက်ထားတရားစွဲခဲ့တာဖြစ်ပါတယ်။နိုင်ငံသားမဟုတ်သူတွေရဲ့ကလေးတွေဟာအမေရိကန်ပြည်ထောင်စုရဲ့ဥပဒေစီရင်ပိုင်ခွင့်အတွင်းမှာမရှိတာကြောင့်နိုင်ငံသားဖြစ်ဖို့အခွင့်အရေးမရှိပါဘူးလို့ထရမ့်အစိုးရကတော့ပြောပါတယ်။မွေးရတဲ့နိုင်ငံသားဖြစ်ခွင့်မှုကိုကျင့်သုံးတဲ့တိုင်းပြည်က30လောက်ရှိပြီးအမေရိကန်ကတနိုင်ငံဖြစ်ပါတယ်။ဘိုးရအခြေခံနဲ့နိုင်ငံသားပြည်တဲ့အများစုနိုင်ငံတွေကအမေရိကတိုင်းမှာရှိကြပြီးကနေဒါ၊မက္ကဆီကိုတို့လည်းအဒီလိုခွေရေးပေးထားတဲ့တိုင်းပြည်တွေဖြစ်ကြပါတယ်။မိသားစုမျိုးဆက်လိုင်းနဲ့နိုင်ငံသားပြည်ကြတဲ့နိုင်ငံအများစုကဥရောပနဲ့မြန်မာပေါင်းဝင်အာရှနိုင်ငံတွေဖြစ်ကြပါတယ်။